မြန်မာမှာကိုဗစ်ကပ်ရောဂါကြောင့်စာသင်နှစ်တစ်နှစ်နီးပါးကျောင်းတွေပိတ်ထားရတာကြောင့်ပုဂ္ဂလိကပညာရေးလုပ်ငန်းတွေဆက်လက်ရပ်တည်နိုင်ရေးအခက်အခဲကြုံနေရပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍမှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါသလဲ။ကျော်လွှားနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တိုင်းနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ရောဂါတွေတကြောပြန်တိုးလာတဲ့အတွက်ကျောင်းတွေပြန်ပိတ်ထားရတာအခုအချိန်ထိပါ။ဒီလိုကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်စေဖို့အတွက်ဘာသာရပ်တင်ကျူရှင်တွေနဲ့ကိုယ်ပိုင်ကျောင်းတွေမှာလည်းအွန်လိုင်းကနေသင်ကြားတာတွေရှိနေပေမဲ့ရေရှည်မှာတော့အခက်အခဲတွေရှိလာနေတယ်လို့ပုဂ္ဂလိကပညာရေးအတိုင်းဝန်းကပြောပါရယ်။ရန်ကုန်မြို့ကဟန်တာဝတီစာတင်ဝိုင်းတီထောင်သူဒေါက်တာမြတ်ထက်ကတော့2005ခုနှစ်ကစတင်ခဲ့တဲ့လုပ်ငန်းမှာစိန်ခေါ်မှုတွေကြုံနေရတယ်လို့ပြောပါရယ်
။အမားတို့ကတော့အစနေရကျူရှင်မှာလူ60-90လောက်ရှိတော့ဟိုအွန်လိုင်းနဲ့သင်ရင်လည်း40လောက်ဆိုတော့ဆက်ဖွင့်လို့ရတယ်။ဒါပေမဲ့တချို့ကျူရှင်နေကြတော့ဟိုအဆင်မပြေဘူးပေါ့ညီမရေသိလားအယောက်30လောက်ပဲရှိတာမျိုးလောက်ကြတော့ online နဲ့ဖွင့်မယ်ဆိုရင်9ယောက်10ယောက်လောက်ပဲတက်မယ်ဆိုရင်ဆရာတွေကဘယ်လိုမှအဆင်မပြေဘူးလေအဲ့လိုမျိုးရှိတယ်နောက်တစ်ခါကျူရှင်တွေပိတ်တာကြတဲ့အခါကျတော့ရန်ကုန်မှာလာပြီးတော့အခန်းကားပြီးနေရတဲ့ဆရာတွေကြတော့အကုန်လုံးဟိုဒီမှာလက္ခဏာတွေတိုက်ခန်းလက္ခဏာတွေပေးနေရတာအင်္ဂလန်လက္ခဏာတွေပေးနေရတာလာပေါင်းများစွာကြအဆင်မပြေတော့ကျူရှင်တွေပိတ်ပြီးတော့နေပြန်သွားရလူတွေပါတယ်ရှိတာပေါ့နော်အဲ့လိုလိုတော့အမားတို့အများကြီးတွေ့ရတယ်ပေါ့
စာသင်နှစ်တစ်နှစ်လုံးနီးပါးကျောင်းတွေပိတ်ထားရသလိုကျောင်းတွေဘယ်တော့ပြန်ဖွင့်မလဲဘယ်လိုပုံစံပြန်ဖွင့်မလဲဆိုတာမရေရာမသေးချာသေးတာကြောင့်လုပ်ငန်းတွေရပ်တည်ရေးအခက်အခဲတွေလည်းရှိနေပါတယ်။ပုဂ္ဂလိကကျောင်းပေါင်း280ကျော်ရှိတဲ့ရန်ကုန်တိုင်းမှာကပ်ရောဂါကာလထိခိုက်နေတဲ့ပညာရေးလုပ်ငန်းတွေအတွက်အသေးစားနဲ့အလတ်စားလုပ်ငန်းတွေအဖြစ်ချင်းငွေပေးတာအပါအဝင်အစိုးရကတန်ဖိုးဖို့လိုအပ်တယ်လို့လည်းပညာရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ ICEC Education Company အမှုဆောင်ဒါရိုက်တာဦးအေးကျော်ကပြောပါရယ်
။ဆရာတို့ရေးကြည့်တာဆရာတို့ဘာဖြစ်ကြောင်းလဲဆိုတာတကယ်ကဆရာတို့နိုင်ငံတော်ရဲ့ပညာရေးစနစ်ကိုနိုင်ငံတော်မနိုင်မနှင်းဖြစ်နေတဲ့ပညာရေးစနစ်ကိုဝိုင်းပြီးကူညီနေတာကူညီနေတာဖြစ်လို့တော့ဒီကူညီနေတဲ့သူတွေကအခုကမကူညီနိုင်တော့ကိုယ်ကိုယ်တိုင်တော့မရက်တင်နိုင်ဘူးဆိုတော့အဲ့ဒါအဓိကခက်ခဲပဲ SME ကိစ္စဆရာကိုယ်တိုင် SME ဒုံးကိစ္စကိုဆရာကိုယ်တိုင်အဲ့မှာ UMFCCI အဲ့လိုရုပ်ကိုသွားပြီးဆရာကိုယ်တိုင်သွားရခါမှာသူဘာလို့လူကြเสียอะไรเสียอะไรตื่นก้นปิ๊บว่ะอูดิแท้มาอัจฉะแท้มากว่าบ่าวรู้สึกจ้ะตูก็ตื่นนั้นจ้องสวยพ่นก้นปิ๊บว่ะเลย private จ้องเนี่ยมูโจจ้องเนี่ยกูไม่ป่าสุบิ๊ดเสียก็ลงมาเปิดไอ้ที่มา private จ้องเนี่ยเสียก็ยัดตีกูด่าขัดอะพอเนี่ยเสียก็ invest เนี่ยชื่อเสียยูโนคอนซัลติ้งลงกับที่ invest เสียลงน่ะคือเสียลงน่ะแล้วตะชู่จ้องนี่เนี่ยเสียใส่ได้ไม่กล้าซื้อเสียจม้าบลูโลอ่ะมะโลจนบลูโลอ่ะมะโลเสียจนด่าเฉยๆก็นี่တော်တယ်ခါကြကဲငါလည်းမင်းတို့ကိုမကူညီနိုင်ဘူးဒီချိန်မှာငါကိုငါတော်တော်ရက်တည်နေရတာအဲ့ဒါတော်ခက်ခဲဖြစ်ကြတယ်ဖြစ်ရခါကြဆရာတခုကြောက်တာအစိုးရရဲ့ကူညီပံ့ပိုးမှုတာမရှိဘူး private sector ပြိုလဲသွားနိုင်တယ
်ကဲယောဂကာလအစိုးရရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်မှာပုဂ္ဂလိကပညာရေးလုပ်ငန်းတွေကိုပါထက်သင်စဉ်းစားဖို့လဲပညာရေးလုပ်ငန်းလုပ်နေသူတွေကမျှော်လင့်နေကြပါတယ်ချင်းဝင်ပေးတာအပြင်အခွန်တက်တာခွင့်၊ကင်းလို့ခွင့်တွေလိုအစီအစဉ်မျိုးတွေလုပ်ပေးစေတယ်လို့လည်းမန္တလေးမြို့က KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါရယ်
။အခြားလုပ်ငန်းတွေအများကြီးမှာထိခိုက်နေတာဆုံးရှုံးမှုတွေရှိသလိုပဲဒီနိုင်ငံတော်ရဲ့ပညာရေးကိုတစ်ပတ်တစ်လမ်းနေပြီးမှကျွန်တော်တို့ဟုတ်လားဝိုင်းဝန်းထမ်းရပေးနေတဲ့ကျွန်တော်တို့ကိုပိုင်ကျောင်းတွေမှာလည်းအခက်အခဲအများကြီးရှိတာပေါ့နော်ဟုတ်လား။အဲ့တော့ကိုပိုင်ကျောင်းတွေမှာကသဘောတရားဗျာဟုတ်လားငားရင်တုတ်ဆွဲစေငားရင်ကားတွေပေးရမယ်ကျောင်းတော်မပွဲလာတက်ဆိုင်ရအခွန်ခိုက်လည်းရှိရယ်မဖြစ်မနေကျွန်တော်တို့ဟိုခန့်ထားတဲ့ဝန်ထမ်းလားစာတွေရှိရယ်ဒါပြင်မှာဆိုလို့ရှိရင်လည်းသူ့ဘန်ချင်းငွေတွေလုံးမယ်ဆိုလဲလားဘန်ချင်းငွေတွေကအချင်းသူ့အချင်းနဲ့သူ့နော်မမှန်ပေးနေရတာရှိရယ်ဟိုအဲ့လိုတွေခက်ခဲတွေအများကြီးရှိတဲ့အတွက်ကြောင့်မလို့ပေါ့လေဟလားနိုင်ငံတော်ဘက်ကလည်းကျွန်တော်တို့ဓာရီကိုနည်းနည်းလေးချွာတွေကိုစိတ်ညာပေးမယ်ပံ့ပိုးကူညီပေးမယ်ဆိုလို့ရှိရင်ကျွန်တော်နည်းနည်းသက်သာတော့ဗျာ
ကဲယောဂါကြောင့် online ပညာရေးခေတ်စားလာတဲ့ဆိုပေမဲ့လည်းဤပညာနဲ့သင်ကြားရေးအထောက်အကူပစ္စည်းလိုအပ်ချက်တွေကလည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဒါပေမဲ့လည်းသင်ကြားရေးပုံစံအသစ်ဟာကဲယောဂါအလွန်နောက်ပိုင်းမှာလည်းလိုအပ်ချက်တစ်ခုဖြစ်လာနိုင်တာကြောင့်ပြင်ဆင်ထားဖို့လိုအပ်တယ်လို့ရန်ကုန်မြို့ကဘာသာရပ်တင်ဆရာဦးနေထက်အောင်ကပြောပါရယ်
။လာမယ့်နှစ်ကြိမ်မှာကျွန်တော်တို့ကဒီပညာရေးစနစ်အပြောင်းအလဲမှာကျွန်တော်တို့ကဒီ online ကို base လုပ်ပြီး learning လုပ်ရမယ့်စနစ်ကလိုအပ်လာမှာပါ။အဲ့တော့ဒီသင်ရတဲ့ဆရာတွေအနေနဲ့ရောလေးလာသင်ကြားနေရတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ရောဒါမဖြစ်မနေဘူးပေါ့နော်
ဒါအခုလည်းရေးခေါ်ဆိုအီလန်နဲ့ခေါ်မှာပေါ့နော်ကျွန်တော်ဒီအီလန်နဲ့စနစ်ကိုတောင်းဖို့လိုမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရေးရှည်အတွက်တင်တဲ့ဆရာတွေဘက်ကလည်းကြိုတင်ပြဆင်မှုအတွက်လိုတယ်ကျွန်တော်အရင်တော့ကတော့ဒီမှာစတင်တယ်လို့မျိုးပုံစံနဲ့မဟုတ်ဘဲနဲ့ ကဲရောကကြောင့်ကမ္ဘာတစ်ဝန်းမှာကြောင်မတက်နိုင်တဲ့ကြောင်သားအစီအတွက်ကတန်ပေါင်း1500ကျော်လောက်ရှိနေပြီ။အဲ့ဒီအထဲမှာ460သုံးတန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတစ်ဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါတယ်ရှင်။ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။